န်တစ်ကတော့ဒီအမှုနဲ့ပတ်သက်ပြီးတော့စစ်ဆေးတွေ့ကြတဲ့အတိအကျအသေးစိတ်အချက်လက်တွေကျွန်တော်ရရှိဖို့အတွက်စုံစမ်းရတာအခက်အခဲရှိခဲ့တယ်။စုံစမ်းပြီးတော့တိုင်ကြားလိုက်တဲ့အခါမှာလည်းကလင်းငယ်တွေရဲ့အတအံ့တွေနေချင်းညာချင်းကျောက်လာနိုင်တယ်ရဲတပ်ဖွဲ့ကစတင်စုံစမ်းလိုက်တာနဲ့ဒီကလင်းငယ်တွေကိုအစချုပ်တဲ့ဆိုတဲ့ပြဿနာမျိုးဖြစ်အောင်ဒီကလင်းငယ်တွေရဲ့ဒီမျက်နှာကိုရရှိဖို့အတွက်တပ်ပုံကြိုတင်ပြီးတော့ရိုက်ဖို့အတွက်နှစ်ဦးလှုပ်ဆောင်ခဲ့တာဒါတည်းကခက်ခဲတယ်ဒါမှမဟုတ်ကျွန်တော်လုံနိုင်ခဲ့တယ်ပေါ့နော်နောက်ပိုင်းဘာခက်ခဲလဲဆိုတော့ရဲတပ်ဖွဲ့ကိုတင်ပြတယ်ဒါဖြစ်မလာခဲ့ဘူးပေါ့နောက်ပိုင်းကျတော့ကော်မရှင်ကိုတင်ပြတယ်ကော်မရှင်တင်ပြရင်နောက်ပိုင်းမှာလည်းကော်မရှင်ကိုအကြင်ကြီးဆက်သွယ်တယ်ဘာတမ်းမှမကြောက်ပဲနဲ့ဂျွန်လကုံနောက်ကတိုင်ထားတဲ့ကိစ္စကကျွန်တော်ဒီစက်တင်ဘာ15ရက်နေ့ကော်မရှင်အစည်းအဝေးကြမှာကျွန်တော်ပြည့်ပြည့်စုံစုံကိုကျွန်တော်သိရတဲ့အနေအထားရှိခဲ့တယ်ဒီအချိန်မှာကော်မရှင်ရဲ့ဂျောင်းဝင်ညှိနှိုင်းတဲ့ပုံစံတောင်ဘလို့မှလက်ခံနိုင်ကြမရှိတော့တကြောင်မလို့ကျွန်တော်ကလေးတွေနဲ့တွားပြတယ်တွေ့ပြီးအသေးစိတ်အချက်လက်တွေထပ်ယူလာပြီးတော့မှ Jessica မှာထပ်ပြီးတော့တိုင်ကြားချက်အစ်တစ်ခုထပ်ဖွင့်မှုကြိုးစားတယ်ဒါပေမဲ့ Jessica ကနေပြီးတော့နိုင်ငံတော်အဆင့်ကော်မရှင်ကြီးတစ်ခုလုံးကနေပြီးတော့ဂျောင်းဝင်ညှိနှိုင်းထားတဲ့ကိစ္စကြောင့်ဘာမှထပ်ပြီးတော့မှအမှုဖွင့်လို့မရပါဘူးလို့ပြောတယ်ကော်မရှင်ကိုယ်နိုင်ကိုယ်တိုင်ကလည်းအဲ့ဒီစစ်စစ်ညှိနှိုင်းနေရမပြောင်းခင်အင်းဝအချုပ်ဆိုင်ပြန်ရှင်တွေကမေးပါတယ်ပတ်စံမပေးခင်ဒီမိဘတွေကချိန်ရေးလိုက်တယ်ဆိုရင်တော့မှငွေချေးရလို့ချိန်ရေးလိုက်တယ်ဆိုရင်တော့မူလတိုင်ကြသူကိုစုံကမကျင်နိုင်ရင်ဘာဖြစ်မလဲလို့ဆိုတော့ဒီကော်မရှင်အဖွဲ့ဝင်ဦးစုံရနေပြီးတော့သူ့တော်သူဆွဲခြင်းဆွဲဖို့ပြားဆိုတဲ့ပုံစံမျိုးဒါနောက်ပြီးတော့ဒါကလေးမိဘအုပ်ထင်းသူတွေကတော့မှကျင်နဲ့နေပြီးသားဆိုတဲ့စကလုံးသူပြောလိုက်တော့နိုင်ငံတော်အရှင်ကော်မရှင်ကိုယ်တိုင်ကဥပဒေလမ်းကြောင်းကိုသွားဖို့အတွက်ပြစ်တင်လိုက်ပြီးရတဲ့ဘက်မှာလည်းမရှိတော့ဘူးဆိုတော့ကျွန်တော်မှအင်တန်လမ်းဆုံးကိုရောက်ရှိခဲ့တယ
်ဆိုတော့ကိုဆွေးငါဒါကိုဒီအချိန်ထိသတင်းမလုပ်သေးဘူးပေါ့အဲ့တော့သတင်းလုပ်မယ်သတင်းရေးမယ်ဆိုတော့ဘယ်ရှိမှစပြီးစဉ်းစားဖြစ်ပါလဲ
ဟုတ်ကဲ့ခင်ဗျာဒါကိုကျွန်တော်ကနေပြီးတော့သတင်းမရေးသားခဲ့ခြင်းကိုအမှန်တော့ဒီလူမျိုးကြီးကိစ္စတွေပါလာနေဘာသာရေးကိစ္စတွေပါလာနေတဲ့တမလို့ဥပဒေရဲ့အမြင့်ဆုံးစီရင်မှုကိုရရှိဖို့ကလင်းငယ်တွေရဲ့အသက်ကိုကယ်တင်ဖို့နံပါတ်1နံပါတ်2ဥပဒေရဲ့အမြင့်ဆုံးစီရင်မှုကိုတိတိကျကျရရှိဖို့အတွက်ပြေဝနီလန်ပုံရရနေပြီးတော့ကျွန်တော်လုတ်ခဲ့တဲ့ပြည်ဟာကျွန်တော်အကုန်ကုန်ဆုံးသွားပြီလို့ကျွန်တော်သိလိုက်တဲ့အချိန်တည်းမှာဒီသတင်းကိုကျွန်တော်ရေးသားခဲ့ရေးသားတဲ့အခါမှာလည်းပဲကျွန်တော်ကဘာအခက်အခဲဖြစ်ခဲ့လဲဆိုတော့ကျွန်တော်ကတာမန်ရေးသားရတာမဟုတ်ဒီမှုကြီးကိုကျွန်တော်ကစုံစမ်းတိုင်ကြားတယ်ရက်တက်ဖွဲ့ကိုနှစ်ကြိမ်တိုင်ကြားတယ်ကော်မရှင်ကိုတိုင်ကြားတယ်ကော်မရှင်အစီအစဉ်အစည်းအဝေးပေါ်မှာကျွန်တော်လေ့လာသူပုံစံမျိုးနဲ့တက်ခွင့်ရတယ်အဲ့မှာလည်းကျွန်တော်မချိမနဲ့တည်းအများကြီးပြောကြခဲ့တယ်ကန့်ကွက်ခဲ့တဲ့အချိန်ချင်းဒီလူတယောက်ကနေပြီးတော့ဒီသတင်းကိုရေးလို့ရှိရင်ဘယ်လောက်ထိအဂရိကိမမလဲဆိုတော့ကော်မရှင်ရဲ့ဆွဆွဲချက်တွေဖြစ်လာနေတဲ့အကြောင်းမလို့ကလေးငယ်ရင်းနဲ့တွေ့တဲ့အခါကျွန်တော်တယောက်တည်းသွားမတွေ့ဘူးကိုယ့်ရဲ့အာဂရိအကယ်ရှိမယ်ဆိုလို့ရှိရင်ကိုယ့်အကူပြန်ပြီးတော့မှထင်းချိုးလို့ရအောင်တနက်သတင်းသမားတွေအားလုံးကိုကျွန်တော်ခေါ်သွားလိုက်တယ်ခင်ဗျာနော်နောက်ပြီးတော့အဲ့ဒီမှာချက်ကဲကျွန်တော်ဇွားနေပြီးတော့ကျွန်တော်တယောက်တည်းသွားလိုက်ပြန်လာတဲ့အခါမှာကျွန်တော်ကလုတ်ကြံလာတဲ့ဖြစ်ဖြစ်တကူလုတ်တော့မယ်ဆိုရင်တော့မှတနက်သတင်းသမားတွေကအထောက်အထားအချက်လက်တွေရှိပြီးတော့တစုံတူရောလွတ်မြောက်နိုင်တယ်ဆိုတော့ပုံစံမျိုးနဲ့ကျွန်တော်ပြောခဲ့ရတော့ခင်ဗျာ
ဆိုတော့ကလေးတွေရဲ့အန်ဒီရဲ့ပြင်ကိုဆွေဝင်းတို့လိုသတင်းသမားတွေရဲ့အန်ဒီရဲ့ပါဆိုရင်လာနိုင်တဲ့အခြေအနေရောက်ခဲ့တယ်ဗောဒီ
ဟုတ်ကဲ့ခင်ဗျာဘာကြောင့်လဲဆိုတော့ဒီကော်မရှင်အဆင့်အဝကဆုံးဖြတ်လိုက်ပြီးနောက်ပြီးတော့ဒါကျူးလူနယ်လိုဆွဆွဲခံသူတွေကနေပြီးတော့ဒီသတင်းကိုမရေးဘူးဆိုပြီးတော့ကော်မရှင်အစည်းအဝေးမှာကျွန်တော်ကိုပြောတယ်နောက်ပြီးတော့ချင်းချောက်တာရေလုတ်တယ်ဘန်နာဘလူးတည်သွားလဲနင်းကြည့်လားဆိုပြီးတော့အဲ့လိုမျိုးချင်းချောက်တယ်ဒီလိုချင်းချောက်မှုတွေပတ်သက်ပြီးတော့ကော်မရှင်ကနေပြီးတော့တစုံတရာဘာမှဝင်ရောပြောဆိုတာမရှိခဲ့ဘူးနောက်တစ်ခါကျတော့တရင်သွားယူတဲ့အခါမှာလည်းရွာအုပ်ချုပ်ရေးမှုကိုကလေးတွေကိုဖွဲ့ပေးထားဖို့ဆိုပြီးတော့မှနော်ငွေကြေးအပြင်ညှိနှိုင်းတဲ့ပုံစံမျိုးနဲ့ဖိအားပေးတယ်။နောက်တစ်ခါကျတော့ညှိနှိုင်းလို့မရတဲ့အခါမှာကျွန်တော်သွားတရင်ယူရဲ့ချိန်မှာရွက်ကအုပ်ချုပ်မျိုးဖုံးဆက်ပြီးတော့ကျွန်တော်တွေ့မယ်ဆိုပြီးတော့ပြောခိုင်းလိုက်တယ်ခင်ဗျာ။ဒီဒါတရင်မထွက်ခင်မှာတရင်မရခင်ဒီလိုမျိုးချင်းချောက်တာအားလုံးကိုကော်မရှင်ရှေ့မှာလည်းလုပ်တယ်။နောက်ပြီးတော့ဖြည့်ရှင်းပြီးတော့နောက်ပိုင်းမှာလည်းဇက်တိုက်လုပ်ခဲ့တယ်။ဒီလိုအခြေအနေမှာကျွန်တော်တရင်ရရမှာခါဆိုတော့ကျွန်တော်တော်တော်လေးကိုဒါထိလည်းနဲ့ဒါပေမဲ့အဲ့အန်ဒီကအဲ့အချိန်တောင်မှကြောက်တာမဟုတ်ပါဘူးကော်မရှင်ကနေပြီးတော့ကျွန်တော်ရဲ့တိုင်ကြားချက်ဆိုတဲ့ဟာတိုင်ကြားသူရဲ့နော်နာမည်ဒီအသေးစိတ်ကလှုပ်ဝှက်ထားမှာမလှုပ်ဝှက်ဘဲနဲ့ကော်မရှင်နိုင်စွန်းလို့ဝတ်ဆင့်ခေါ်တဲ့အခါမှာကျွန်တော်ရဲ့နာမည်ကိုပါတွဲပြီးစာရွေးအားလုံးပို့ခဲ့တယ်အင်းဝါအချုပ်ဆိုင်ပိုင်ရှင်အပါဝင်အားလုံးပို့ခဲ့တယ်ကျွန်တော်နံပါတ်1တိုင်ကြားသူရဲ့ confidentiality ဒါကိုချိုးဖောက်ခဲ့တယ်ကော်မရှင်ကနေပြီးအဲ့မှာရင်ကျွန်တော်အဲ့ဒီကိုကျွန်တော်စတင်ခံစားရတယ်နောက်တစ်ခုကကျတော့ဘာခံစားရလဲဆိုတော့ကော်မရှင်အစည်းအဝေးကိုကျွန်တော်တွားလိုက်လို့ရှိရင်တိုင်ကြားသူကျွန်တော်နဲ့ကျူးလွန်တယ်လို့ဆွဆဲခံရတယ်ထိတ်ထိတ်လို့ရှိရင်ဒါကျွန်တော်အတက်အနေနဲ့ပုံပြီးကြောက်နေကျွန်တော်ရဲ့မျက်နှာကိုမြင်သွားရပြီဆိုပုံပြီးကြောက်နေတယ်ပေါ့နော
်အမှန်တရားကိုဖော်ထုတ်တဲ့သတင်းသမားတယောက်နေနေသွားတာကိုဒ ရဥပဒေထော်ဆောင်ရေးအဖွဲ့ဖြစ်တဲ့ရဲတပ်ဖွဲ့တို့ဂျက်ကွက်အန်နပိုင်တို့ကဟန်တာမှုတွေ့လာရတယ်အန်ဒီယောင်ကြောက်နိုင်တဲ့အစီအရောက်လာတယ်ဆိုတော့ဒီနေရာမှာအဲ့ဒီလူတွေဟာမသမားမှုလားသူတို့ဟာတနည်းအားဖြင့်တစ်ဖက်အမှုသည်စီကတစိုးလက်ဆောင်တစုံတရာယူထားပြီးတော့မတရားဩဇာဆုံးဖို့ကြိုးစားတယ်လို့ယူဆနိုင်တယ်လားကိုဆိုရင
်ဒီရဲတပ်ဖွဲ့ကဒါနဲ့ပတ်သက်ပြီးတော့ဟိုတစုံတရာမသမားမှုရှိတယ်လို့ကျွန်တော်မှလုံးဝဒီအလင်းတန်တရာမရှိပါဘူးခင်ဗျာရဲတပ်ဖွဲ့အဲ့ဒါရက်ကွက်အုပ်ချုပ်ရေးမှူးထွေအုပ်တော့ဘာလို့လဲကျွန်တော်စုံစမ်းရတဲ့အချိန်မှာထွေအုပ်တို့ရက်ကွက်အုပ်ချုပ်တို့အားလုံးကဒီဟာနဲ့ပတ်သက်ပြီးတော့တစုံတရာသိရှိထားပါရခင်တွေကဒီကိစ္စဖြစ်နေတယ်နော်ဒါအခုလိုမျိုးဥပဒေမှုလမ်းကြောင်းတော့မပေါ်ပေါက်လာခဲ့တာဒါဖြစ်နေဆိုတော့အားလုံးသိရတယ်အဲ့ဒါဒီမိသားစုကဘာဖြစ်ဖြစ်ငွေကြေးအာဏာအပေါင်းအသင်းအာဏာကျော်ဝါးလူတွေတော်တော်သူတို့တွေကထိတ်ခဲမတူးဘူးဆိုတာရှောင်ချခဲ့တယ်ဒါနဲ့ပတ်သက်ပြီးတော့သူတို့တွေကညှို့ညင်းမရှိဘူးရဲတပ်ဖွဲ့ကဒါနဲ့ပတ်သက်ပြီးတော့ကနဦးတိုင်ကြားချက်ကိုအချိန်နဲ့တပြေးညီမလုပ်နိုင်ကြဘူးဒါပေမဲ့ဒုတိယတိုင်ကြားချက်ရပြီးတဲ့အချိန်မှာသူတို့တွေကတကယ်ကိုချက်ချင်းဝင်ရင်ဒါကိုခက်ခက်ခဲဟိုလိလစုံစမ်းခဲ့ရတယ်ဆိုတာကိုကျွန်တော်သိရတဲ့ကြောင့်မလို့ဒီတန်တရာတစုံတရာဘလို့မှမရှိပါဘူးခင်ဗျ
ာโอเคโอเคနောက်တစ်ခုကကျွင်းစောစောကပြောခဲ့ဆိုရင်လည်းဆိုရဲဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့ဖြစ်လာနိုင်တယ်ဆိုတဲ့အတွက်ကိုကျွင်းထင်းထင်းသိသိလုပ်ခဲ့တဲ့ဟာအင်ပရန်ကောင်းမွန်တဲ့ကိစ္စပါဒီလိုကိစ္စမျိုးနဲ့ပြဿနာဖြစ်ခဲ့ရတဲ့သတင်းတွေအရင်ကရှိခဲ့ပူပါတယ်ဆိုတော့အဲ့လိုဖြစ်မလာရအောင်ဆောင်ရွက်ဖို့ဘယ်လိုကြိုးစားခဲ့လဲဆိုတာလည်းပြောပါဦးခင်ဗျာ
ဟုတ်နံပါတ်1ကရဲကိုစတင်ကြတဲ့ဟိုကဘေးဘာသာဝင်လဲဆိုတော့ကျွန်တော်လုံးဝမတိုင်ကြခဲ့ပါဘူး။နံပါတ်2ကဒီသတင်းကိုကျွန်တော်တိုင်ကြလိုက်တဲ့ရဲအဆင့်ဆင့်ရောက်သွားပြီးကော်မရှင်ဘက်ကရောက်သွားတဲ့အဲ့ဒီအချိန်ဒီမှာသတင်းသမားတယောက်ကနေပြီးတော့သတင်းလောဘနဲ့ဒီလိုအချိန်ကြီးဖြစ်ပြနေပါပြီဆိုတော့ဟာကိုကျွန်တော်သတင်းကြီးသားချင်းလုံးဝမပြုခဲ့ဘူးပေါ့နော်။ဒီကိစ္စကိုရှောင်ရှားနေတာတပိုင်းနောက်ပြီးတော့သတင်းသမားတယောက်အနေနဲ့တိကျခိုင်လုံတဲ့ကာယကံရှင်တွေကိုမေးမြန်းခွင့်မရသေးခင်ကျွန်တော်ရဲ့ရရှိထားတဲ့အချက်လက်တွေဟာဒါခိုင်မာမှုမရှိနိုင်ဘူးဆိုတဲ့ဟာကိုကျွန်တော်ဆောင်ဆိုင်ခဲ့တယ်။နောက်ပြဆိုကော်မရှင်အဆင့်ရောက်တဲ့ရဲအဆင့်ရောက်လို့အားလုံးဥပဒေလမ်းကြောင်းတိုင်းချက်သွားပြီဆိုရင်တော့မှကျွန်တော်ဒါဟုတ်တဲ့ရေးသားဖို့အတွက်မရှိပါဘူးခင်ဗျာ။ဒါကြောင့်လဲဆိုတော့ခလီးငယ်ဒီအေဂျင့်လုံယူတော့ရောက်ရှိသွားတော့ပြမဆန္ဒဒါဒီဆန္ဒပြေဝသွားလို့ရှိရင်ကျွန်တော်တင်ရေးသားဖို့အစီအစဉ်မရှိပါဘူး။ဒါလေးမဖြစ်လာလို့ဒါကျွန်တော်ဒီပြင်းကိုရေးခဲ့ရတာပါခင်ဗျာ
ဟုတ်ကဲ့တကယ်တော့ဒီလိုမြန်မာနိုင်ငံမှာ info ကိုနှိပ်စက်တယ်အာလူမဆန်းအောင်ထားတယ်လူလိုမဆက်ဆံတာမြန်မာတွေရဲ့ခစ်သစ်ကျွန်းစနစ်ပဲဗျဒါဟာဒီတမှုရဲမဟုတ်ဘူးဒါ tip of the iceberg ဒီဒီထဲမှာမြင်နေတဲ့ရေခဲတုံးကြီးရဲ့အပေါ်ပိုင်းရောက်တာဖြစ်တယ်အလားတူကိစ္စမျိုးတွေအများကြီးရှိနေမယ်ထင်တယ်ဒီကိစ္စနဲ့ပတ်သက်လို့ကိုဆွေဝင်းစိတ်ထဲမှာတစုံတရာတွေးတောမိထားတာရှိပါလား
ရှိပါတယ်ခင်ဗျာဒီကိစ္စကိုတွေးပူလို့ဒီကိစ္စတခုလည်းကြိုက်တွေ့တယ်ဆိုတော့ကျွန်တော်လက်မခံပါဘူးခင်ဗျာအစိုးရအဖွဲ့ကကျွန်တော်ဘာအကြံပြုချင်လဲဆိုတော့ဒီလိုဖြစ်ပေါ်လာမှကြိုက်တွေ့တာမဟုတ်ဘဲနဲ့ဒီကိစ္စကြီးတစ်ခုလုံးကိုဘယ်လိုကြိုက်တွေ့မလဲနံပါတ်1 child တွေပါပေါ့ကလေးလူသားနဲ့ပတ်သက်ပြီးတော့မှဒါကိုဥပဒေအရတားမြစ်ဖို့အတွက်ထိန်းချုပ်ဖို့အတွက်ဥပဒေပါလည်းရှိပါရဲ့ဒါနဲ့တာဝန်ချက်တွေအတိုင်းတိတိကျကျလုပ်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံလူမှုရေးစီးပွားရေးအခြေအနေပါအကန့်အသတ်တွေအခက်အခဲတွေရှိရတဲ့ကြောင့်မလို့ဒါကိုတိတိကျကျပြည့်ပြည့်ဝဝတော့ဘယ်အစိုးရပဲတက်တက်လုံနိုင်တဲ့အနေအထားမရှိပါဘူးခင်ဗျာဒါပေမဲ့ချွင်းချက်တော့ရှိပါတယ်ဒီအေအီကူပြေးချပါခင်ဗျာတော့အများပြည်သူရဲ့ညင်ခွေးနှမမရှိဘဲနဲ့တော့ခက်ခံထားရဲ့နောက်ကွယ်မှာတတ်မပြည်သူရဲ့မိမိကိုယ်မိမိခုခံနိုင်ခွင့်အန္တရာယ်ကြောက်လာလို့ရှင်ရုံးထွက်နိုင်ခွင့်မရှိတဲ့ကလေးငယ်တွေမိသူတူတယောက်ကမှခိုင်းချေခွင့်မရှိခိုင်းလို့ရှင်ပြင်းပြင်းထန်ထန်အရေးယူရမယ်ချိုင်းလူပါရဲ့အားလုံးကိုဖြည့်ဆည်းလို့မရဘူးဆိုပြီးတော့မှမဆုတ်ကြိမ်ထားဘဲနဲ့ဒီအေအီကူကိစ္စကိုတော့ချွင်းချက်ထားပြီးတော့မှအော်လောလုပ်ပြရမယ်နော်နောက်ပြီးတော့ဘာလုပ်ပြရမလဲဆိုတော့ဒီအတက်ပြည့်ပြီးလက်ခံတယ်ဆိုရင်တော့မှအိမ်ကူပွဲစားဖြစ်ဖြစ်အင်ရှင်တွေပဲဖြစ်ဖြစ်အားလုံးက register လုပ်ပြီးတော့မှဒါ officially documented ပေါ့တရားဝင်မှတ်ပုံတရားမယ်နည်းကြအာဏာပိုင်တွေမှာပြီးလို့ရှိရင်အာဏာပိုင်အဖွဲ့ကြီးအသီးသီးကနေပြီးတော့မှတတ်မှတ်ထားတဲ့စီမီစီကန်တွေရရှိပါသလားကလေးငယ်တွေကောင်းမွန်စွာရည်ထိုင်ရပါသလားဆိုတာပတ်သက်ပြီးတော့ရှောင်းတစ်ခင်းဝေယောက်စစ်ဆေးမှုတွေလုပ်ရမှာပဲခင်ဗျာ
ဟုတ်ကဲ့ဆိုတာဥပဒေနဲ့အညီအကလုံးသူတို့ကအကောက်ပေးထားမှာနောက်တခုမြေကျွန်တော်မြင်တာကအဲဒီမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိစ္စဖြစ်ပါတယ်ဒီကော်မရှင်ကလူခွင့်ရေးချိုးဖောက်တဲ့ကိစ္စကိုပတ်စံပေးပြီးတော့ကြေးဖြန့်ဖြူဖို့ကြိုးစားတယ်လို့ထင်တယ်ဆိုတော့ကော်မရှင်ရဲ့လုပ်ပိုင်ခွင့်တန်းမှာဖြန့်ဖြူခြင်းဆိုတဲ့ကိစ္စဟာလည်းပါနေတယ်လို့လည်းတချို့ကထောက်ပြကြပါတယ်ဆိုတော့အဲဒီလုပ်ပိုင်ခွင့်ကိုပြင်သစ်နေထင်သလားသရီမုဒီဟာကိုကော်မရှင်ကိုများကော်မရှင်တွေကလူတွေကိုများအစားထိုးခန့်သင့်တဲ့ထင်ပါသလားကော်မရှင်နဲ့ပတ်သက်ပြီးတော့ကိုဆွေဝင်းရဲ့အမြင်နဲ့ပြောပါဦ
းဟုတ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်တယ်ကော်မရှင်မှာစုံစမ်းရမယ့်တာဝန်ရှိပါဒါဝေးလံခေါင်ဖျားပြီးတော့မှဒါအကြောင်းကြီးတောင်းကြားမှာဖြစ်တဲ့ကိစ္စမဟုတ်ပါဘူးခင်ဗျာဆိုတော့အနည်းဆုံးအချင်းရဲတပ်ဖွဲ့ကအစီရင်ခံတာရောက်ရှိလာပြီးကလေးတွေကိုကြုံပြနေပြီးဘန်နေဆက်ပြီးဆိုရင်တော့မှ ကော်မရှင်ကချက်ချင်းပဲကလေးငယ်တွေကိုတွားတွေ့ဖို့အတွက်အနည်းဆုံးတော့တွားကြည့်နေပါတယ်ခင်ဗျာနော်ဆိုတော့ဒီအဲ့ဒီအလုပ်ကိုကော်မရှင်ကမလုပ်ဆောင်ကြဘူးခင်ဗျာနောက်ခါကျတော့ဒီကော်မရှင်ရဲ့တာဝန်ထဲမှာလုပ်ရရလုပ်ပိုင်ခွင့်ထဲမှာဒီနိုင်ငံကြီးအလားအလာရှိသောကိစ္စရဲ့များတည်စေဥပဒေများနဲ့ညီနိုင်ငံနဲ့ဆိုတော့ဒါညီနိုင်ငံအလားအလာမရှိပါဘူးခင်ဗျာဘာကြောင့်လဲဆိုတော့ကြုံပြတယ်ညှိနှိုင်းနှိပ်စက်ပြီးဆိုတဲ့ဟိုကဘာမှညီနိုင်ငံအကြောင်းမရှိတော့ဘူးဆိုတော့ကော်မရှင်တွေကဒါဥပဒေကြောင့်ကတော့လူသားဆန္ဒစိတ်ဒါတာမန်အရသာတယောက်တွေးခေါ်တဲ့စိတ်နဲ့ပဲသူတို့ကဆုံးဖြတ်လို့ရပါတယ်ဒီလက်ကနေတက်လာပြီးနှုံချစာမတက်ပြင်မတက်မိဘတွေကိုနဲ့ဒီမျိုးပေါ်မှာရှိတဲ့လဲလဲဝဲလူတွေထိတ်တိုက်တွေ့ပြီးမှဆက်ဆက်ညှိနှိုင်းခိုင်းနေဆိုတော့ဟိုကဒါတော်တော်လေးကိုလုံးဝအကြည့်သွားပါပြီ။ဒါပြီးရာဇဝမှုအပိအမြပြည့်တဲ့အနေနဲ့ဒါအင်ဖော်နဲ့အင်ကူဆိုတာဒါတခါတည်းဖြစ်တတ်တာပဲတခါတည်းငါတို့ကိုယ်တိုင်ရရတာပဲဆိုတော့သကလုံးကြီးပြောကြပြီးအင်မတန်မမျှတာတဲ့နော
်။ဟုတ်က
ဲ့။ရှင်မှုကိုဆောင်ရွက်ခဲ့တယ်။နောက်ပြီးတော့အရေးကြီးဆုံးအချက်ကကျတော့ခလေးမိဘတွေကိုဘာပြောလဲဆိုတော့ခမားတို့ကပြီးပြီးသားကိစ္စကိုပြီးပြီးတယ်လို့သဘောထားမလား။ဒါမှမဟုတ်တရားဥပဒေလမ်းကြောင်းအတိုင်းတွားခြင်းသလား။တို့ဒီနဲ့ကျွန်တော်တို့ရဲ့ကော်မရှင်ရဲ့တာဝန်ကတော့ကော်မရှင်ကိုရောက်လာပြီဆိုလို့ရှိရင်တော့အားလုံးစိစက်ညှိနှိုင်းကြရတာပဲဆိုတော့ဂျီလာမြောင်းပြီးတရားဥပဒေလမ်းကြောင်းတစ်ခုလုံးကို justice ကို block လုပ်တဲ့ဟာမျိုးပဲလို့ပဲကျွန်တော်မှတ်ချက်ပေးနိုင်ပါတယ်ခင်ဗျာ